ဝင်ပြည်သက်ပါတီနဲ့ KNU လက်နက်ကိုင်အဖွဲ့တွေကြားပစ်ခတ်မှုတွေဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်။28ရက်နေ့ပါဆေးရပတိပခငြိမ်သက်နေတဲ့ဝင်ပြည်သက်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့ဟာအငင်းပွားဝယ်ရာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်ဒီကနေ့ညနေပိုင်းမှာဒီတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာတစ်ဖက်နဲ့တစ်ဖက်စတင်ကျူးလွန်ကြောင်းပြောဆိုနေကြပါတယ်။အသေးစိတ်ကိုတော့ VOA ထိုင်းခြေစိုက်သတင်းတော်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
တနင်္သာရီတိုင်းဒေသကြီးရေပြည်မြို့နယ်အလဲစကန်းကျေးရွာအုပ်စုတဲချောင်းပြားကျေးရွာနီးမှာဒေသတွင်းခြေချနေတဲ့ဝင်ပြည်သက်ပါတီတပ်ဖွဲ့တွေနဲ့ကရင်မျိုးရစီယုံကရန်ယူတပ်ဖွဲ့တို့ဒီကနေ့ညနေပိုင်းမှာရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ကြပါတယ်။တဲချောင်းရွာမှာခြေပြုတ်နေတဲ့မွန်မြစ်တပ်ဖွဲ့တွေကိုကရင်မျိုးရစီယုံတပ်ဖွဲ့တွေကနေစတင်တိုက်ခတ်ခဲ့တယ်လို့မွန်မြစ်ပါတီသဝဲခရိုင်ဥက္ကဋ္ဌနိုင်ဧကကမွန်မာသာနဲ့ခုလိုပြောပါတယ်
။နောက်ကမတ်မွန်မြစ်ပွန်ချင်းနေတော့ဒီနာတိုက်ခရုံတော့ဘူးရောဘူးကြီးလောတော့ဒီတော့ဖလောင်ကြပ်တိုက်ပွဲရောဖလောင်မပင်ပြန်တဲ့ဖလောင်မပင်ပြန်တဲ့ခရပ်ဖလောင်ဘာဖတ်မူဒပ်ဖလောင်ကြဲကမူဒပ်တမကောသူဒီ
သူပြောသွားတာကတော့မွန်လွတ်တနာကြီး45မိနစ်အချိန်မှာကျွန်တော်တို့တပ်ဖွဲ့အခြေချစခန်းကို KNU ဖွဲ့တွေစစ်ကြောင်းတစ်ဖွဲ့ညှပ်ပြီးတော့ရောက်လာတယ်ကျွန်တော်တို့ဘက်ကဒီလိုသွားလာရင်အကြောင်းကြားပြီးမှသွားရင်ကောင်းမယ်။တချင်းမှမှဆိုလို့ဆိုပြီးပြောတယ်။အဲ့ဒီချိန်မှာ KNU ဘက်ကစပစ်တယ်။သူတို့ကစီစဉ်စီရှိနေရာယူပြီးစပစ်လို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးမွန်မာဒါနဲ့ပြောဆိုသွားတာပါ။ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်တိုက်ခတ်ဆုံးမှုမရှိပေမဲ့တဲချောင်းကျေးရွာအုပ်ချုပ်ရေးမှုနေအိမ်နဲ့တခြားအိမ်ခြေတွေပျက်စီးမှုရှိခဲ့တယ်လို့နိုင်ကကပြောပါတယ်။ဒီကနေ့ရေပြည်မြို့နယ်တဲချောင်းကျေးရွာမှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး KNU ခေါ်ကရင်မျိုးရစီယုံရထူထူသွင်းမှုဘသူစောကွယ်ထူးဝင်းကအခုလိုပြောပါတယ်
ကျွန်တော်သိရတဲ့လောက်ကတော့ကျွန်တော်တို့အဲမှာရှိတဲ့အဲလောက်ဆိုင်ပေါ်တော့အဲဒီဖဲကြောင့်မှတက်သွားတဲ့ KNU ကကွယ်ရေးတပ်ဖွဲ့တွေကိုမော်ပီတီပါတီကပြည်လို့အဲ့ဒါသူတို့ပြန်ပြင်းတာစိတ်ကမှုတော့ဘာမှရှိဘူးလို့
အခုတိုက်ပွဲဖြစ်ပွားရတဲ့ဒါဟာ KNU နဲ့မော်ပီတီပါတီတို့အကြားနယ်မြေနဲ့ပတ်သက်ပြီးအငင်းပွားပွဲရာဖြစ်နေပါတယ်တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းဟာနေမြေငင်းပွားမှုပြဿနာကြောင့်လို့ KNU ထွေထွေတွင်းမှုဘုရုစောကွယ်ထူးဝင်းကအခုလိုဆက်ပြောပါတယ်
အဲ့မှာနေမြေပြဿနာတွေတော့နည်းနည်းရှိတယ်အဲဒီသားမှာတင်ပြတာကကျွန်တော်တို့ဟိုအရင်တော့ကမုန်ဖြစ်တဲ့ပါတီကအပြစ်ခံရဆေးလုပ်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီအစိုးရကသူတို့ကိုအဲ့နေနေရာမှာနေရာသွားချတာပေါ့ညသွားချတော့အဲ့မှာ KNU ကတော့အပြစ်ခံရဆေးမလုပ်တော့အဲ့မှာတိုက်ပွဲတွေဖြစ်တဲ့အပေါ်မှာယူလူတို့တွေပြောင်းသွားတော့မူလူတို့ကအဲ့မှာဝင်လာတဲ့အပေါ်မှာသူတို့မှာအဲ့ဒီနေမြေပြဿနာတော့နည်းနည်းရှိတယ်ဗျအဲ့လိုတော့ပြရတော့မို့နော်အဲ့ခင်ကတင်ပြတဲ့အပေါ်မှာ
KNU နေနဲ့အစိုးရနဲ့ပြစ်ခတ်တိုက်ခိုက်မှုရစရေးဆိုင်ရာ NCA သဘောတူစာချုပ်ချုပ်ဆိုခဲ့ပြီးဖြစ်တဲ့အတွက်၎င်းတို့ရဲ့အုပ်ချုပ်ရေးနယ်မြေတွင်ပြန်လည်လှုပ်ရှားသွားမယ်လို့ KNU လယ်ဒူဇူးမြို့နယ်ခေါ်ရေဖြူမြို့နယ်တွင်မှုစောစီစီကလက်မှတ်ရေးထိုးပြီးတော့ဩဂုတ်လ24ရက်နေ့မှာဒေသရှိကျေးရွာအုပ်ချုပ်ရေးမှုတွေကိုစာပေးပို့ထားပါတယ်။ဒီလိုလက်နက်ကန်နှစ်ဖွဲ့တိုက်ပွဲဖြစ်ပွားနေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့အောက်ခြေဖွဲ့တွေအနေနဲ့တွေ့ဆုံဆွေးနွေးဖြေရှင်းသွားဖို့တိုက်တွန်းထားကြောင်းဘသူစောကွယ်ထူဝင်းကပြောပါတယ်။လက်ရှိမှာတော့တစ်ဖက်နဲ့တစ်ဖက်စီရဲတည်နေသားမှရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။မွန်ပြည်ပါတီနဲ့ကရင်မျိုးရစေယုံ KNU တို့ဟာ1988ခုနှစ်မှာနယ်မြေငင်းပွားမှုပြဿနာကြောင့်စီရဲပဋိပက္ခပြင်းထန်စွာဖြစ်ပွားခဲ့ပြီးအဲ့ဒီတုန်းကမျိုးရဒီမိုကရေစီတပ်ပေါင်းစု NDF ရဲ့ဆေးဆာညှိနှိုင်းမှုကြောင့်စီရဲပြဿနာပြေလည်သွားပြီး28နှစ်နီးပါးပြည်ပက္ခရပ်တန့်ရာကနေအခုတပံတိုက်ပွဲဖြစ်ပွားလာတာလည်းဖြစ်ပါတယ်။ကရင်မျိုးရစေယုံ KNU ဟာမြန်မာအစိုးရနဲ့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးမွန်ပြည်ပါတီကတော့သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ